bend but never break me, 'cause it only serves to make me more determined to achieve my final goal. And I come back even stronger, not a novice any longer, 'cause you deepen the conviction in my soul. Oh, yes, I'm wise, but it's wisdom on a plane.
미국 나이가 마 스웨메짜리 악자류네 듣고가로 American football 피비 NFL လို့သူကခေါ်တဲ့ National Football League American အမျိုးသားဘောလုံးအဖွဲ့ချုပ်မှပါဝင်တဲ့ကြီးစား American ဘောလုံး32တင်းဟာကမ္ဘာပေါ်မှာအဆင့်မြင့်ဆုံးကြီးစားအကစားတင်းတွေပဲဖြစ်ပါတယ်။အဲ့ဒီအကစားတင်းတွေနဲ့သတင်းဖြစ်တဲ့ Baltimore Ravens ရဲ့အသင်းသားအသက်28နှစ်ရွယ် Ramel Rice ဟာအခုတလောသတင်းကြီးခဲ့ပါတယ်။အကစားသတင်းတော့မဟုတ်ပဲသူ့ရဲ့အမျိုးသမီးကိုကိုထိလက်ရောက်ရိုက်နှက်မှုကြောင့်သူပြဿနာတက်ခဲ့ရတဲ့သတင်းဖြစ်ပါတယ်။ဒီကိရေဖေဗရီလာ15ရက်နေ့က Rice ဟာထိုးစဉ်စစ်ဆတ်ထားတဲ့အမျိုးသမီး Jenny Palmer တို့ဟာ New Jersey ရှိ Atlantic City လောင်းကစားကက်ဆီနိုမှာရန်ဖြစ်ကြတဲ့အတွက်နှစ်ဦးစလုံးအဖမ်းခံခဲ့ရပါတယ်။ဒီနောက်နာမည်ကြီး Celebrity သတင်းတွေဖော်ပြတဲ့ TMZ website ကနေသူတို့နှစ်ဦးကြောင်းဗီဒီယိုတင်လိုက်ပါတယ်။ဗီဒီယိုထဲမှာ Rice ဟာကျမ်းပြင်ပေါ်မှာလဲကျနေတဲ့သူ့ဇနီးလောင်း Palmer ကိုဓာတ်လီကအပြင်ဘက်ကိုတရွတ်တိုက်ဆွဲထုတ်ခဲ့တဲ့ပုံပဲဖြစ်ပါတယ်။ဒါလီကတွင်မှာရိုက်နှက်ခဲ့လို့ခုလိုအမျိုးသမီးကလဲကျခဲ့ပုံပေါ်တယ်လို့ဆိုပါတယ်ဒီဗီဒီယိုထွက်လာတော့ The Ravens American Football အကစားသင်းကခုလိုအိမ်တွင်းအကြမ်းဖက်မှုကြောင့်အဖမ်းခံတဲ့ကိစ္စကိုအသင်းအနေနဲ့ကြီးလေးတဲ့အဖြစ်ရဲ့လို့ယူဆတဲ့အကြောင်းကြေညာခဲ့ပါတယ်တခါ March 29ရက်နေ့ကထပ်ပြီးကိုထီလျောက်စော်ကားမှုနဲ့ Rice ကိုတရားရုံးကပြစ်ဒဏ်ချမှတ်ခဲ့ပြန်ပါတယ် Rice ဟာ March 28ရက်နေ့မှာသူ့ဇနီးလောင်းကိုလက်ထပ်လိုက်ပါတယ်ခုလိုအိမ်တွင်းအကြမ်းဖက်မှုတွေကြောင့်သူ့ကို Ravens ကြီးစား American ဘောလုံးတင်းကဒီနှစ်ပွဲစဉ်မှာပထမပွဲတွေကိုပေးမကစားခဲ့ပါဘူး Rice ဟာမေလမှာသူ့ရဲ့ပြဿနာကိုကုစားဖို့စိတ်ရောဂါအထူးကုထံကိုချဉ်းကပ်ခဲ့ပါတယ်ဇူလိုင်လနှောင်းပိုင်းမှာတော့ Rice ဟာသတင်းမီဒီယာကိုအခုလိုပြောခဲ့ပါတယ
် I made the biggest mistake of my life meShe can do no wrong.
ကျွန်တော်အနေနဲ့ကျွန်တော်ဘဝမှာတိတ်ကြီးမားတဲ့အမားကိုလုတ်ခဲ့မိပါတယ်။ကျွန်တော်အမျိုးသမီးကဘာပြစ်မှမရှိပါဘူး။သူဟာစိတ်ထားမုံမြတ်ပါတယ
်။တခါစက်တင်ဘာလ10ရက်နေ့တင်းနာနေက TMZ website မှာတင်လိုက်တဲ့ဗီဒီယိုထွက်လာပြန်ပါတယ်။ Rice ကသူ့ဇနီးကိုရိုက်နှက်နေပုံအသေးစိတ်တွေ့ခဲ့ရပါတယ်။သူတို့နှစ်ဦးရန်ဖြစ်ပြီး Rice ကသူ့ဇနီးကိုပားရိုက်ရမှာဇနီးကပြန်လုဖို့ကြိုးစားခဲ့ရမှာတော့ Rice ကမျက်နှာကိုလက်သီးနဲ့ထိုးလိုက်တဲ့အတွက်သူ့ဇနီးဟာအောက်ကိုလဲကျပြီးဓာတ်လီကားတဲ့ကလက်ကင်တန်းတဲ့ခေါင်းဆောင်ကသတိမေ့သွားခဲ့တဲ့ရုပ်ပုံကိုဗီဒီယိုမှာပြသခဲ့တာဖြစ်ပါတယ်။အဲ့ဒီဗီဒီယိုကိုတွေ့ရတဲ့အခါ The Baltimore Ravens ဘောလုံးအဖွဲ့က Rice နဲ့ချုပ်ထားတဲ့ဒေါ်လာ35သန်းတန်စာချုပ်ကိုဖျက်လိုက်ပါတယ်။မကြာခင်မှာပဲ NFL ရှိကဲဥက္ကဋ္ဌ Roger Goodell ကလည်း Rice ကိုရဲ့အကန့်အသတ်မရှိဘဲအဖွဲ့ဝင်ဖြစ်ကနေရပ်ဆိုင်းလိုက်ပါတယ်။ဒီလိုဖြစ်ရတွေ့ပေါ်အမေရိကန်လူထုကမဆိုင်မတော်ဘဲတုံ့ပြန်ခဲ့ကြရမှာအင်ဗျူတော်လည်းပါဝင်ပါလေမြို့သမီးတွေပေါ်အကြမ်းဖက်မှုကိုအင်ဗျူတော်ကပြင်းပြင်းထန်ထန်ရှုံချလိုက်ပြီးအင်ဒွင်းရဲ့အကြမ်းဖက်မှုဟာယဉ်ကျေးတဲ့လူအဖွဲ့အစည်းမှာဆက်ဆုပ်ဖွဲ့ရာကောင်းပြီးလက်ခံနိုင်စရာမရှိတဲ့လူရဖြစ်တယ်လို့ကိုရိုင်းနဲ့သမီးနှုတ်ဖခင်ဖြစ်တဲ့သမရဥဘာမကယုံကြည်တဲ့အကြောင်းအင်ဗျူတော်ပြောခွင့်ရပုဂ္ဂိုလ် George Ennis ကသတင်းတောက်တွေကိုခုလိုပြောခဲ့ပါလေ
You have seen the president and the vice president make very forceful public
သမရကရောဒုတိယသမရကရောရှေ့ထွက်ပြီးတော့တိတ်ကိုပြင်းပြင်းထန်ထန်ပဲလူသိရှင်ကြားထုတ်ဖော်ပြောခဲ့ကြတာကိုမြင်ကြမှာပါအမျိုးသမီးတွေအပေါ်အကြမ်းဖက်မှုဟာဘလို့မှသီးခံနိုင်စရာမရှိတဲ့လောက်ရဆူတာကိုအမျိုးသားတွေအနေနဲ့ရဲရဲဝံ့ဝံ့ထုတ်ဖော်ပြောကြဖို့ဟာတိတ်ကိုအရေးကြီးတယ်ဆိုတဲ့အချက်ပါ
ရီနီရနစ်ခါအင်ဒွင်းရဲ့အကြမ်းဖက်မှုအဆုံးသတ်ရေးဆိုင်ရာအမေရိကန်ကွန်ရက်ရဲ့ပြောခွင့်ရအမျိုးသမီးဖြစ်ပါတယ်သူကခုလိုတမရကအစခရူးဆိုင်ပြီးပြစ်တင်ရှုံချတာကိုကြိုဆိုလိုက်ပါတယ်ဒါအပြင်အခုလိုအိမ်တွင်းအကြမ်းဖက်မှုဖြစ်ရဟာတိတ်ကိုစိုးရင်ပွဲရကောင်းတဲ့ပြဿနာအဖြစ်နိုင်ငံကိုနှိုးချမှုရှိစေလိမ့်မယ်လို့သူမျှော်လင့်တဲ့အကြောင်း VOA ကို Skype ကတဆင့် Miss Rini ကပြောခဲ့ပါတယ
် 1 in 4 American women will experience domestic violence sometime in their life
အမေရိကန်လူမျိုးလေးဦးကြတိုင်းစီမှာတဦးကြစီဟာသူတို့ဘဝတာမှာအိမ်တွင်းအကြမ်းဖက်မှုကိုတစ်ချိန်ချိန်မှာရင်ဆိုင်ခဲ့ကြရတာဖြစ်ပါတယ်ဒါကြောင့်လည်းဒီ NFL American ဘောလုံးအဖွဲ့ချုပ်ဟာဒီကိစ္စကိုလေးလေးနက်နက်စဉ်းစားတိုင်တွယ်မယ်ဆိုတဲ့ပေးထားတဲ့ခရီးကိုတည်လိုက်မယ်လို့မျှော်လင့်နေကြောင်း Miss Renick ကပြောသွားတာဖြစ်ပါတယ် NFL ဘောလုံးအဖွဲ့ချုပ်ကသူ့ခင်မွန်းပေါ်ခုလိုအရေးယူလိုက်ပြီးတရက်ကြာမှာပါမဟာသူ့ရဲ့ Instagram account ကနေဒီဗီဒီယိုအများပြည်သူထံချပြလိုက်တဲ့ပေါ်ပြစ်တင်ဝေဖန်လိုက်ပါတယ်။သူကသူ့ခင်မွန်း Ray Rice ပေါ်သူ့မေတ္တာရှိတဲ့အကြောင်းနဲ့နိုင်ငံတော်ကဒီလိုမလိုလားတဲ့သတင်းကြီးမှုတွေကြောင့်သူ့မိသားစုဟာတိတ်ကိုစိတ်ဆင်းရဲခဲ့ရတယ်လို့ရေးသားခဲ့ပါတယ်။ဒါကို Miss Rini က
We don't know what's happening for her.But often victims are made.
ပါမနေနဲ့ဘယ်လိုခံစားနေရတယ်ဆိုတာကိုတော့ကျမတို့မသိပါဘူး။ဒါပေမဲ့လို့အိမ်တွင်းအကျန်းဖက်ခံရသူအများစုဟာဒီလိုဖြစ်ရတာဟာသူတို့ကြောင့်လို့သူတို့ကိုသူတို့အပြစ်တင်ကြတာတွေတွေ့ရတယ်လို့ Miss Trinity ကပြောသွားတာဖြစ်ပါတယ်။ဘယ်လိုပင်ရှိစေတော့ဒီအယုတ်ဆိုးလာတဲ့ဖြစ်ရက်နဲ့ပတ်သက်လို့နိုင်ငံကတုံ့ပြန်မှုတွေထွက်ပေါ်လာတာကိုကြည်ကျင်းအားဖြင့်အိမ်တွင်းအကျန်းဖက်မှုဟာလက်ခံနိုင်စရာမရှိဘူးဆိုတာကိုရှင်လင်းပြတ်သားစွာအမှားစကားထွက်လာတာတွေ့ရတယ်လို့ Miss Renee ကပြောသွားပါတယ်။အလားတူပဲအမေရိကန်မှာရောက်နေတဲ့မြန်မာအမျိုးသမီးတွေရဲ့အခြေအနေကတော့ဘယ်လိုရှိပါသလဲ။အင်ဒီဝီအကြမ်းဖက်မှုတန်းခံခဲ့ရပြီးတဲ့နောက်သူ့စသားသမီးတွေရှေ့ရေးတွေရုန်းကန်ခဲ့ရတဲ့တစ်ချိန်ကဒုက္ခတွေတူဖြစ်တဲ့ရခိုင်အမျိုးသမီးမန်ဝေဦးရဲ့မျှဝေခြင်းနဲ့အတူဒီသတင်းပိုင်ရဲ့အမျိုးသမီးများခန္ဓာကိုနှီးကုန်းချုပ်အပ်ပါတယ်ရှင်
။စိတ်ပွေးထေကပြေးလာရတဲ့လူတွေကဒီနိုင်ငံရောက်ပြီမှာပဲဒီမိသားစုရေးစိတ်ပွဲမှာပြန်ပြီးရင်ဆိုင်ခဲ့ရပါတယ်ပြီးခဲ့တဲ့နှစ်သူနဲ့ရင်းနေတာပဲပေါ့နော်ဒီလိုအကျန်းဖတ်မှုထဲမှာကျမကလေးတွေကိုမကြည့်စေချင်ဘူးအကျန်းဖတ်မှုတွေကိုမသိယူစေချင်ဘူးမိဘဟာကလေးတယောက်ကြီးလက်ဦးဆရာဖြစ်ပါတယ်မကောင်းတာတွေကိုစီစီကြည့်ဘာကြောင့်ကျွန်တော်တို့လက်ခံနေရမှာလဲအဲ့ဒါကျမကိုယ့်ကိုမေးတာပေါ့နော်ကျမကဒီကလေးတွေသုံးယောက်နဲ့ဒီအမေရိကမှာရောက်လာတဲ့ရှိမှာမိဘဆွေမျိုးအနိုင်ဝိုင်းဆိုရင်တရားမှမရှိကြဘူးအလုတ်တပက်ကလေးသုံးယောက်ဒီတောင်းဝိုင်းအရင်အရေးကြီးပါတယ်အဲ့ဒါကြောင့်ဒီမှာအဲ့ခက်ခဲတဲ့အထင်းမှာနေစဉ်နဲ့တူပေါ့နော်ဖြတ်ကျွတ်နေရပါတယ်တပြည့်နဲ့နဲ့နောက်ပိုင်းမှာတော့ခုကတော့ဘာကြပြီးပြီမကြောက်တော့ပါဘူးဘာကုန်မှမကြောက်တော့ပါဘူးစိတ်သက်လေးမကြဘူးပဲအရင်အရေးကြီးတယ်ဒီမှာရေဆုံးဖြတ်ချက်ဒီမှာခိုင်းမအောင်ဆုံးဖြတ်လိုက်တယ်ဘလို့မျိုးခက်ခဲမှုဆိုဖြစ်ဖြစ်ကျမဘွားကိုကျမယုံခံမင်းလို့ဆုံးဖြတ်ထားပါတယ
်မနွေဦးပြောပြချက်အရာပေါ့နော်မြန်မာနိုင်ငံဘာဝင်ကဘာတစ်ဖက်မှာအမျိုးသမီးတွေအကျန်းဖက်ခံရမှုခွဲခြားဆက်ဆံခံရမှုနဲ့ပတ်သက်ပြီးတော့လေလှုပ်ဆောင်နေတယ်လို့သိရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ပြောပြပေးပါလား
ခံစားချက်ကတယောက်တည်းဟာဒီလိုမျိုးဖြစ်နေတာမဟုတ်ဘူးရှင်းလိုက်တော့လေအများကြီးမှအဲ့လိုမျိုးခက်ခဲတဲ့အိမ်တွင်းတွေမှာဖြစ်နေကြတဲ့ခက်ခဲတဲ့အမျိုးသမီးတွေဘာကြောင့်ဆိုတော့တရားမျှတမှုမရှိဘူးဥပဒေတွေကောင်းကောင်းမဖြစ်တဲ့အတွက်ကကျွန်တော်တို့ဒီတကဘာလုံးမှာရှိနေတဲ့အမျိုးသမီးဟာသက်ဆံရေးနဲ့တယောက်တယောက်ကာကွယ်သွားမယ်ကုညီသွားမယ်အစိုးရသာမဟုတ်ဘူးပေါ့နော်လူတိုင်းလူတိုင်းမှာတောင်းဝန်ရှိဆိုရဲဒီ campaign နေလို့နေပါတယ် social advocate နဲ့နေနေရာတိုင်းမှာပဲကျမတို့ activist အရောက်နေနေနေရာတိုင်းမှာရောက်တယ်ပေါ့နော်ကျမပြောချင်တာကကျမတက်ပြောနေတာမဟုတ်ဘူးဒါပြောနေတာကကျမအားလုံးကြီးချုံပြီးအားလုံးတွေပဲအကျိုးရှိဖို့အတွက်ပြောနေတာကျွန်တော်အပိုင်ဝင်တစ်ခုလေးအကျိုးရှိဖို့အိုင်းပြေအတွက်အကျိုးရှိဖို့အတွက်ပဲပြောနေတာပါလို့ပေါ့နော်ဆိုတော့အဲ့ဒါကြောင့်သူတို့ပုံပြီး media က attention ထားလာတယ်လူလူများများကကိုသားသမီးကိုသားမယားကိုသူကကိုသမီးကိုညီမကိုအဆိုင်ဝိုင်းကိုချစ်တာပဲဆိုတော့ချစ်တဲ့လူတွေကြတော့ပူပြီးလေးထားဖို့တွေ့တာဟာကိုပြောပြရတယ်ဖြစ်ပါတယ်သူကအလုံးခက်ခဲတွေကိုကြော်လွားနိုင်မလို့ပဲယုံကြည်ပါတယ် You can bend but never break me cause it only serves to make me more determined to achieve my stronger not an arm